ဂျပန်နိုင်ငံမှာလောင်ကျွမ်းနေတဲ့နျူကလ িয়ার ဆက်ရုံကနေထွက်လာမဲ့ရေဒီယိုဓာတ်သတ္တိကြွမှုအဆင့်တွေကအလွန်ပြင်းထန်လိမ့်မယ်လို့အမေရိကန်နျူကလ িয়ার ရေးကျွမ်းကျင်သူတွေကပြောနေပါတယ်။ဂျပန်နိုင်ငံမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေလောင်ကျွမ်းနေတဲ့အဲ့ဒီနျူကလ িয়ার ဆက်ရုံကနေအနည်းဆုံးကီလိုမီတာ80မိုင်နဲ့ဆိုရင်မိုင်50လောက်အကွာအဝေးမှာနေကြဖို့ဘေးကင်ရာကိုပြောင်းရွှေ့ထားကြဖို့တိုကျိုမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကသတိပေးနေပါတယ်။ဂျပန်ဆိုရကတော့သူ့နိုင်ငံသားတွေကိုမိလောင်နေတဲ့ဖူကူရှိမားဒိုင်းချီနျူကလ িয়ার ဆက်ရုံကနေကီလိုမီတာ30အထိဝေးကွာအောင်နေကြဖို့သတိပေးနေတာပါ။ဝါရှင်တန် DC ကအမေရိကန်နျူကလ িয়ার စီကံထိန်းသိမ်းကော်မရှင်ရဲ့အကြီးအကဲဂရက်ဂိုရီဂျက်ကိုကဒီနျူကလ িয়ার ဆက်ရုံတစ်ဝိုက်မှာရိုက်ခတ်လာမဲ့ရေဒီယိုဓာတ်သတ္တိကြွမှုတွေကအလွန်ပြင်းထန်လာနိုင်တဲ့နျူကလ িয়ার ဆက်ရုံတစ်ခုမှာလောင်ကျွမ်းနေတဲ့နျူကလ িয়ার လောင်စာကြောင်းတွေကိုအေးအောင်လို့နှိမ့်သက်ဖို့ရေပြတ်သွားတဲ့သဘောရှိနေပြီးတခုခုဖြစ်လာရင်ပြုတ်ပြင်ဖို့အတွက်အခြေအနေကတိတ်ကိုခက်ခဲသွားပြီလို့ဆိုပါတယ်။သုံးမိသားနျူကလ িয়ার လောင်စာကြောင်းတွေတောင်မှသတင်းပတ်တွေလရည်နဲ့ချီပြီးတော့အပူချိန်ကပြင်းထန်နေတာလို့အမေရိကန်အောက်လွှတ်တော်အမတ်တွေကိုအဲ့ဒီပုဂ္ဂိုလ်ကမနေ့တုန်းကပဲပြောခဲ့တာပါ။အခြေအနေတွေကတိတ်ပြီးတော့ဆိုးလာနေတယ်ဆိုရင်လည်းနျူကလ িয়ার ဆက်ရုံထဲမှာအရေးပေါ်ဂျပန်အလုပ်သမား50လောက်ကတော့တဆန်းသမျှအခြေအနေတွေကိုထိန်းချုပ်နိုင်ဖို့အခုချိန်ထိစူးစမ်းနေကြတော့မှာဂျပန်နိုင်ငံမှာကဒီအစားအသောက်လောင်စာနဲ့ရေတို့ကပြတ်တော့လာနေပါလေအရေးပေါ်စခန်းတွေမှာအင်အားမဲ့သွားတဲ့သူတွေနဲ့လည်းပြစ်နေနေတာပါတချို့နေရာတွေမှာဆိုလို့ရှိရင်လူတွေမဆက်နိုင်အောင်ဖြစ်နေပါလေနောက်ဆက်တွဲငလင်တွေကလည်းဆက်ပြီးတော့လှုပ်နေပါလေမနေ့တုန်းကဆိုရင်နှင်းနေအကြီးကျယ်ကျလာလို့အဲ့ဒီဒေသမှာအနှွေးတက်ရဖို့ကလည်းအခက်ခဲကြုံနေရပါလေဂျပန်ချက်ချင်းဒီအသင်းကလိုအားပေးနှစ်တန်းကျော်ဟာဒုက္ခသည်တွေကိုကူညီနေတယ်လို့နိုင်ငံတကာချက်ချင်းဒီအဖွဲ့ကမနေ့ကပြောပါလေကမ္ဘာတဝန်းကအကူအညီတွေဝိုင်းပေးကြဖို့ကိုလည်းကန့်လန့်ထားတာပါ